မင်္ဂလာပါခင်ဗျာအခုတော့ဖတ်မှတ်သားသားစကားများအစီအစဉ်မှာမြန်မာနိုင်ငံရေလောကကထူးခြားတဲ့အဖြစ်အပျက်တွေနဲ့ပတ်သက်လို့ပြောဆိုကြတဲ့စကားတချို့ကိုမှတ်သားမိတဲ့စကားအဖြစ်ပြန်ပြောပြချင်ပါတယ်မြန်မာနိုင်ငံအပေါ်ပိတ်ဆို့အရေးယူမှုတွေကိုအမြန်ဆုံးရုပ်သိမ်းပေးတော့မယ်လို့အမေရိကန်သမ္မတအိုဘားမားကပြောလိုက်ပါတယ်အိမ်ပြီးတော့မှနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့စက်တင်ဘာ14ရက်နေ့ကတွေ့ဆုံပြီးသတင်းတောက်တွေကိုအခုလိုပြောခဲ့တာဖြစ်ပါတယ
် I indicated after consulting with Dasu that the United States is now prepared toLift sanctions that we have imposed on
Burma. ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးပြောဆိုခဲ့တဲ့အတိုင်းမြန်မာနိုင်ငံပေါ်မှာအမေရိကန်ပြည်သူကကာလရှည်ကြာချမှတ်ထားတဲ့စီးပွားရေးနိုင်ငံရေးပိတ်ဆို့မှုတွေကိုမိမိနေနဲ့ဖယ်ရှားပြီးတော့မှဖြစ်တယ်လို့သမ္မတအိုဘားမားပြောတော်တာဖြစ်ပါတယ်။ဒါဟာအစိုးရအသစ်တရက်နဲ့လုပ်ငန်းလုပ်ကိုင်နီးအသစ်တွေကိုလှုပ်ဆောင်ရမှာအထောက်အကူဖြစ်စေဖို့မြန်မာပြည်သူတွေကိုဆုလက်ဖြင့်အမေရိကန်ဘက်ကလှုပ်ဆောင်ပေးတဲ့မှန်ကန်တဲ့လှုပ်ရက်တစ်ခုလည်းဖြစ်ပါတယ်လို့မစ္စတာအိုဘားမားပြောပါတယ်။ဒေါ်ဆန်းစုကြည်ကလည်းအခုအချိန်ဟာစီးပွားရေးထိခိုက်တဲ့ပိတ်ဆို့အရေးယူမှုတွေအားလုံးဖယ်ရှားပေးဖို့အချိန်ရောက်ပါပြီလို့အိမ်ပြည်တော်မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ
် We think that this time has now come to remove all the sanctions that hurt us economically because our country is in a position to open up to those who are interested
အခုအချိန်ဟာစီးပွားရေးရာထိခိုက်မှုရှိတဲ့ပိတ်ဆို့အရေးယူမှုတွေကိုဖယ်ရှားဖို့အချိန်ဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံဟာမျက်နှာသာအသစ်ဖွင့်ဖို့အခြေအနေကိုရောက်နေလို့ပါလို့ဒေါ်ဆန်းစုကြည်ပြောတော်တာပါ။ကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အသစ်ရဲ့အားကောင်းတဲ့အချက်ကရလာတဲ့တွေ့ရှိချက်တွေကိုအစိုးရကိုတစ်ချိန်နဲ့တစ်ပြေးညီလောက်ကောင်ဆောင်ရွက်ဖို့ဖိအားပေးနိုင်တဲ့အခြေအနေဖြစ်ပြီးအရင်အစိုးရလက်ထက်ကအဓိကပြဿနာကတော့ဘာမှမလုပ်ဘဲအပြောတတ်တဲ့အချိန်ဆွဲနေတဲ့ပြဿနာဖြစ်ပါတယ်လို့ဦးသိန်းစိန်ဆိုရလက်ထက်ကရခိုင်ပြည်နယ်ဆိုင်ရာကော်မရှင်အဖွဲ့နဲ့အဖွဲ့ဝင်နဲ့သမရအကြံပေးတူဖြစ်ခဲ့သူဒေါက်တာကျော်ရင်လိုင်းကပြောကြားလိုက်ပါတယ်။စက်တင်ဘာ14ရက်နေ့ကဝါရှင်တန် DC မှာကျင်းပတဲ့အမေရိကန်မြန်မာဆက်ဆံရေးအလားအလာအကြောင်းဟောပြောပွဲမှာဒေါက်တာကျော်ရင်လိုင်းကအခုလိုပြောလိုက်တာဖြစ်ပါတယ
်။ The problem with the previous administration is the procrastination. They talk about what they should be doing, but they keep procrastinating.and then like you know they never got enough
yeah so ya phwe ha ba lou tin ne so ra ko bae pyo ni bi de kai dan ba ma me me ya ma lou bae a chain swae bi yin swae ni ka de twae naw so ma de kai lou pho a chain ma shi bae ba ma thit thit yaw yaw ma lou nai ngae de a che phit par de lo doctor john line pyo daw da phit par de nyam nai ngan ga nu ne de de democracy bin paw le ko tin tat ma khan ya aw wai won ka wae pho lo de lo pi tu lut daw okkhra u win mya pyo lai par de september 15 ni ga nei pi daw ma chin par de a pi pi sai ya democracy ni ma u win mya a khu lo pyo lai daw phit par de
ပြည်သူလူထုကမျက်စိဖွင့်နားဆွင့်ပါဇက်ဟာခွင့်တွေရကြပါအာဏာရှင်နိုင်ငံတွေမှာကြတော့ပြည်သူလူထုကမျက်စိမိတ်နားပိတ်နှုတ်ဆက်နေကြရပါတယ်ဒါကြောင့်ကျွန်တော်တို့အားလုံးဟာဒီမိုကရေစီအပင်ပေါက်ကလေးကိုသင်းသပ်မခံရအောင်မျက်ခြေမပြတ်ဂရုစိုက်ကြပါဒီမိုကရေစီကိုတနည်းနည်းနဲ့တိုက်ဖြတ်နေတဲ့အန္တရာယ်ရန်စွဲကိုလည်းသတိတရားဖြင့်ကာကွယ်ကြပါဒီမိုကရေစီကိုရံမူကြတဲ့လူပုတ်ကိုအဖွဲ့အစည်းတွေကိုလည်းသဘောထားကြည့်ချင်းတီးခန့်ခြင်းတို့နဲ့ဆက်ဆံကြပါဒီမိုစီကိုကာကွယ်ကြရမယ်ကျွန်တော်တို့တွေကိုနိုင်ကလည်းအမားကင်းအောင်အထူးကြိုးစားကြပါ
တရားမဝင်သစ်ခိုးထုတ်တဲ့ကားတွေဟာမြန်မာနိုင်ငံကနေတရုတ်နိုင်ငံကို9မိနစ်ကိုကားတစ်စီးနှုတ်နဲ့24နာရီဘလုံးပြည့်ရမရှိတင်ဖို့ရောင်းချနေကြောင်းပြည်သူတော်ကိုယ်စားလှယ်ဦးအောင်ကျော်ကျော်ဦးကပြောကြားလိုက်ပါတယ်ပေါ်ရီကကုမ္ပဏီတွေကိုသစ်ထုတ်ခွင့်ရပ်ဆိုင်ဖို့နဲ့တရားမဝင်သစ်ခိုးထုတ်တာတွေကိုထိထိရောက်အရေးယူပေးဖို့အစီအစဉ်ရှိမရှိပြည်သူ့လွှတ်တော်မှာစက်တင်ဘာ14ရက်နေ့ကမေးမြန်းစင်မှာအခုလိုတင်ပြပြောကြားခဲ့တာဖြစ်ပါတယ်
။မြန်မာနိုင်ငံမှာတရားဝင်သစ်ခိုးထုတ်တဲ့တစ်တီပြင်းပြအပြင်တစ်စီးကို15ရက်လောက်တင်ဆောင်ထားတဲ့တစ်လုံးနဲ့ထွက်ကားကြီးတရုတ်နိုင်ငံကစစ်စီးကိန်းများကို9မိနစ်ကိုကားတစ်စီးနှုန်းကျန်တယ်။24နာရီတစ်နေ့တာပတ်လုံးတစ်နေ့ပတ်လုံးပြည့်ရမရှိအရင်ချက်တန်းဝင်ရောက်နေတယ်ဘယ်သူမှအရင်ပြုဆောင်ရွက်ခြင်းမရှိဘူးလို့လိုပဲဝိရှင်းနဲ့ကထောက်ပေါ်ပြောကြပါဒါကြောင့်အစိုးရတရားမဝင်တေလုံးတင်ဖို့ရောင်းချမှုများများတရုတ်ကုမ္ပဏီများတရုတ်ဒေသခံအနေနဲ့များတတော်ဌာနတာဝန်ရှိသူများဒေသခံတက်မတော်ဖွဲ့စည်းများကိုင်းသားလက်လက်ကန်ဆွဲဖွဲ့စည်းများပါဝင်ပတ်သက်နေကြအောင်လည်းပြည့်စုံ
2016ခုနှစ်ပထမ6လအတွင်းမှာလူကုန်ကူးမှုအမှုပေါင်း60နီးပါးကိုအရေးယူနိုင်ခဲ့ပြီးအများစုဟာတရုတ်နိုင်ငံနဲ့ထိုင်းနိုင်ငံကိုလူကုန်ကူးတဲ့အမှုတွေဖြစ်တယ်လို့လူကုန်ကူးမှုတိုက်ဖြတ်ရေးအဖွဲ့ကရဲမှူးရဲဝင်းအောင်ကပြောကြားလိုက်ပါတယ်။စက်တင်ဘာ13ရက်နေ့ကရန်ကုန်မူရစ်စေဝါပြတိုင်မှာကျင်းပတဲ့လူကုန်ကူးမှုတိုက်ဖြတ်ရေးအခမ်းအနားမှာအခုလိုပြောလိုက်တာဖြစ်ပါတယ်
။လူကုန်ကူးခံရတဲ့ဖြစ်စဉ်တွေကတော့ဒီရန်ကုန်တိုင်းထဲမှာဖြစ်ပွားခဲ့တာများတာပေါ့နော်။အများဆုံးကတော့ ဒီတရုတ်ပြည်ဘက်ကိုအလုပ်ရမယ်ဆိုပြီးတော့ပို့ဆောင်ခံရတဲ့မိခလေးပေါ့အဲ့ဒါအများဆုံးကလိုင်းတရားတို့ရွှေပြည်သားတို့ဘက်မှာအများဆုံးဖြစ်ပွားခဲ့တာပေါ့မိကတော့ပုံမှန်ရတော့အမျိုးသမီးကတော့ထုံးစံရတော့ဒီတရုတ်ပြည်ဘက်ကိုအလုပ်ကင်ခွင်လန့်တဲ့အလုပ်ရမယ်ဆိုပြောပြီးတရုတ်မရပြီးရောင်းစားခံတဲ့လူကတော့အမျိုးသမီးကတော့ရောအများတာပေါ့နော်အဲ2015နဲ့2016ခုနှစ်ထဲမှာပဲထိုင်းနိုင်ငံတစင်အင်ဒိုနီးရှားနိုင်ငံတွေကိုငါဖမ်းခံရပြီးတော့မှအဲ့မှာခေါင်းမုံဖျက်ခံရတဲ့ဖြစ်စဉ်တွေရောဖြစ်ပွားခဲ့တာအများကြီးပေါ့နော်
အခုတော့မမသားသားစကားများအစီအစဉ်ရောက်ပါပြီခင်ဗျာမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေ